လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကလေးတွေကိုသမင်းခွန်မှာညံမခွန်မှာနဲ့လို့ကျွန်တော်ကအတင်စားပြီးပြောချင်ပါတယ်သတိထားမိကြပါပါကလေးတွေစကားပြောတဲ့ခါစားအချိန်တွေမှာသမင်းကြွေးတာခွန်ကြွေးလို့မရတော့ဘူးသမီးကသမီးစားမယ်သားပါသားသားစားမယ်ဆိုတဲ့ကိစ္စပါအဲ့တော့ခွန်ကြွေးတာကိုသူတို့မစားချင်ကြတော့ဘူးဆိုတဲ့အခါမျိုးမှာလူကြီးတွေဘက်မှာနှကိုင်းကွဲသွားပါတယ်လှုပ်ပေးလိုက်သူကသူလှုပ်ပေးစေဆိုတာရယ်အာမရသေးဘူးဆိုတာရယ်ဒါပါပဲအဲ့တော့ခွန်ကြွေးလိုက်တယ်ဆိုတဲ့နေရာမှာတချို့ကသမင်းနဲ့ခွန်တာမဟုတ်ဘဲနဲ့ဘဝတစ်လျှောက်လုံးမှာဆက်ပြီးတော့ဉာဏ်ကိုပါခွန့်နေတာကိုတွေ့လို့ပါနမူနာတစ်ဖြင့်ကြည့်နိုင်ပါလေတင်ချာတို့ယူပပိဒါတို့စတဲ့ပညာရပ်တွေမှာဉာဏ်စမ်းပုစာတွေရှိပါရောလားအဲ့ဒါတွေကိုစဉ်းစားဖို့အတွက်ကအခြေခံ theory တွေကိုမဖြစ်မနေသင်ရပါတယ်ပြီးတဲ့အခါမှာဒီပြဿနာကိုချင်းကပ်ဖို့အတွက်ဘယ်လိုစဉ်းစားမလဲဘယ်လိုသုံးသပ်မလဲအဲ့ဒါတွေကိုလေ့လာထားတဲ့ဘယ် theory နဲ့ kait မလဲဒါမှမဟုတ်ရင်နီးစပ်မလားအဲ့လိုတွေးရတဲ့ကိစ္စတွေနဲ့စတာပါဒါကိုဆရာတွေကကလေးတွေကိုသင်ပေးရမှာဟာချင်းကတ်တဲ့နီးစဉ်းစားတဲ့နီးကိုသင်ပေးရမယ်ဆိုတာပေါ်လင်းနေပါတယ်ဒါပေမဲ့တချို့သောသာသင်ခန်းတွေမှာအဲ့ဒီနီးတွေကိုမသင်ပေးဘဲနဲ့အဲ့မှာအမှတ်ရမဲ့အဖြေကိုအစအဆုံးအလွတ်ကျတဲ့နီးနဲ့ပဲအမှတ်ကိုယူခိုင်းမှာတော့တယ်ဒါကိုတွေးကြမှာပါဒါကြောင့်မလို့ယူပါပြီလားလို့သင်ချလို့ပုစာမျိုးကိုကုန်းအော်ပြီးတော့ကုန်းရေးနေကြတာကိုတွေးကြရမှာပါအမှတ်မရဘူးလားလို့မေးပါ။စာမေးပွဲအမှတ်တော့ရတာပေါ့။ဆိုတော့စာမေးပွဲအမှတ်ရတယ်ဆိုရင်ပြီးတာပဲလေတဲ့။အရေးကြီးတာကစာမေးပွဲအတွက်မဟုတ်လားဆိုပြီးတော့မိဘဆရာကျောင်းသားတော်တော်များများကအဲ့ဒါလိုနှလုံးပိုက်လိုက်ကြပါလေ။ဒါပေမဲ့သူတို့ဘယ်အခါမှပြဿနာတက်တယ်လဲဆိုတော့အလွတ်ကျက်ခိုင်းတဲ့ကိစ္စခုနလိုခုပြီးခတ်ပြီးသားပေါ့လေ။စဉ်းစားပြီးသားကြီးကိုအလွတ်ကျက်ပြီးဖြေတဲ့ကိစ္စမှာမရဘူးလို့မဟုတ်လွဲချော်တယ်ဆိုတဲ့အခါကျရင်ငောက်ပါပြီ၊စူပါပြီ၊ကျိမ့်ပါပြီ။တလောက်တောင်ခုပြီးခတ်ပြီးပါဇက်သေးသည့်ခွန်ပေးနေတာတော့နင်တို့ကဝါဘော်မြူချဘော်မရဘူးစေတနာနဲ့မတန်တဲ့ဟာတွေအဲ့ဒီတော့အဲ့ဒီခွန်ကြွေးတာဝါသနာပါတဲ့လူတွေကဆယ်တန်းစာမှုပဲဖြစ်တဲ့နေ့တွေမှာမိဘတွေကထမင်းကိုလိုက်ခွန်နေတာတွေ့ပါလိမ့်မယ်ဒီကိစ္စကိုကျွန်တော်ဒီနေရာမှာကန့်ကွက်နေတာမဟုတ်ပါဘူးစဉ်းစားညာထုတ်ခွင့်ကိုမပေးဘဲနဲ့အတင်းခွန်ပေးနေတာကိုကန့်ကွက်ပါတယ်ဘဝရဲ့ပုံစံတွေကိုယ်တိုင်ဖြည့်ရှင်းခွင့်မပေးဘဲနဲ့အလွတ်ကျက်တဲ့အဖြစ်အလွာတွေနဲ့ခွန်ကြွေးနေခြင်းကိုပဲကျွန်တော်ကန့်ကွက်ပါတယ်စဉ်းစားပေးကြပါခင်ဗျာအခြေခံပညာဆိုတာကနိုင်ငံတိုင်းမှာအနည်းဆုံးတော့ဗျာနိုင်ငံသားတိုင်းမဖြစ်မနေတက်ထားရမယ်ဆိုတဲ့အတိတ်ပဲရှိပါတယ်အဲ့တော့မူလာတန်းအလဲတန်းအထက်တန်းဆိုပြီးတော့သုံးဆင့်ခွဲထားတဲ့အထက်မှာကျွန်တော်တို့ဘယ်အတန်းနေမှာလူသားတစ်ယောက်ရဲ့ဘဝအတွက်အတွေးအခေါ်ဆိုင်ရာပြုစုနေခြင်းမှုတွေဘလောက်ပေးနိုင်ခဲ့ပါပြီလဲဥရောပနိုင်ငံများများရဲ့ပညာရေးတွေကိုကြည့်လိုက်တဲ့အခါမှာအဲ့ဒီအခြေခံပညာအစ်စ်မှာပဲကမ္ဘာတဒနာပညာကိုတမိုင်းနဲ့ချီပြီးတော့မိတ်ဆက်ပေးထားတာကိုတွေ့နေရပါပြီလူသမိုင်းတစ်လျှောက်မှာဘယ်လိုတွေးခေါ်ခဲ့တယ်ဘယ်လိုမျှော်မြင်ခဲ့တယ်ဘယ်ခေတ်ကအကြောင်းတော်ခေတ်ဘယ်ခေတ်ကတော့ညာအလေးနေပွင့်လာခဲ့တယ်အနုပညာကအစဘယ်လိုဖန်တီးခဲ့တယ်စသဖြင့်ပို့ချတာကိုတွေ့ရပါတယ်အထောက်အထားတွေရဲ့အနုပညာလက်ရာပစ္စည်းတွေတက်သေးတွေနဲ့မမေ့နိုင်အောင်ပြတဲ့ထဲကိုခေါ်သွားတဲ့ပညာရေးပါပြီးတော့မှဘဝပြဿနာတွေကိုဘယ်ပုဂ္ဂိုလ်ကဘယ်လိုရှုမြင်ခဲ့တယ်ဆိုတာကိုအမှတ်ရစေပါတယ်ပြီးတော့အဲ့ဒီလူဖွဲ့စည်းကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာလည်းမကြံခင်ရပါဘူးအဲ့တော့ပြောချင်တာကတော့ဗျာလူတွေအကြောင်းသင်မယ်ဆိုရင်သူဟောတဲ့တရားကိုသင်တယ်သူကျင့်တဲ့အကျင့်ကိုပြောပြပါတယ်ပြီးတော့သူရခဲ့တဲ့ရလတ်တွေပေါ့ဒါတော့ပဲဘဝပြဿနာတွေကိုရင်ဆိုင်ဖြေရှင်းရတဲ့ခါမှာစာသင်ခဲ့တဲ့ပညာသင်ခဲ့တဲ့အကြောင်းသားတွေဟာတစ်ချိန်မှာဘဝပြဿနာတွေတစ်ခုပြီးတစ်ခုနေ့စဉ်ရင်ဆိုင်ဖြေရှင်းရတော့မယ်ဆိုတာကိုသိလို့ကြိုပြီးတော့သူများတွေဘလို့ရှင်းခဲ့တယ်ဆိုတာကိုသင်ပေးနေတာပါအဲ့တော့သူတို့စာမေးပွဲတွေကခိုးချစရာလည်းမလိုတဲ့စာမေးပွဲတွေပေါ့ကျွန်တော်တို့စီမှာလို့ဘေးရလူကိုမေးလို့လည်းမရပါဘူးကိုပြဿနာကိုကိုတယောက်တစ်မျိုးစီမေးခွန်းမှာထုတ်ထားတာပါအဲ့တော့ကျွန်တော်တို့အလွတ်ကျက်ချင်းကိစ္စနဲ့ပဲပြောနေကြတယ်ဆိုတဲ့အခါကျတော့လေးလာမှုနဲ့စဉ်းစားညာကိစ္စကနေသွားပါတယ်အဲ့တော့ကျွန်တော်ညီကုန်းချုပ်ပါမယ်ဟောဒီကဘာကြီးကိုဥဆောင်နေတဲ့ပညာရေးဟာခူးပြီးခတ်ပြီးတော့ခွန့်ကြွေးတဲ့ပညာရေးမျိုးမဟုတ်ပါဘူးကိုဘာသာချက်ကိုဘာသာခူးစားဆိုတဲ့ပညာရေးမျိုးပါကိုဘာသာချက်ဆိုတဲ့နေရာတော့မှဟင်းချက်စရာကုံချမ်းပစ္စည်းဆိုတာဘယ်နေရာကရမယ်ပေးမှာရမယ်ဘာရှိတယ်ဆိုတာကိုစဉ်းစားနိုင်အောင်အားထုတ်ပါလေဒါကြောင့်မလို့ကျွန်တော်တို့တွေဟာဘဝမှာကုံညာနေအများကြီးတွေ့ပါလျက်နဲ့ထ မင်းဟင်းကိုယ်တိုင်မချက်နိုင်တို့အငတ်ခံရမယ့်ဘဝတွေမဖြစ်ရလေအောင်သင်ပေးတဲ့ပညာရေးမျိုးကိုလိုချင်တာပါဒီတက်ပို့ပြီးတော့တိတိကျကျပြောရမယ်ဆိုရင်တော့အတန်းစာမေးပွဲတွေမှာအမှတ်ကောင်းခဲ့သလောက်ဘဝရဲ့ပြဿနာတွေဖြေရှင်းတဲ့အခါမှာဘယ်ဟာကိုမှအာကိုမရတာမျိုးအလွတ်ကျက်တဲ့အထက်မှာမပါတဲ့ဘဝပြဿနာတွေနဲ့တွေ့ရင်မရင်ဆိုင်နိုင်မဖြေရှင်းနိုင်မင်းနဲ့မှိုင်းတွေ့အရှုံးပေးရတဲ့ကလေးမျိုးမဖြစ်အောင်လို့ပညာရေးစနစ်တစ်ခေတ်စားစီခြင်းတာပါပဲ။